ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးပောက်ကွဲခဲ့ပါတယ်။မောင်တော်မြို့ဘော်ကဇောရိကယုံပရဟိတဖုံးတော်ကြီးចောင်းဝင်းအနီးမှာလက်နက်ငယ်ဖြင့်ပစ်ခတ်ခဲ့တဲ့အတွေ့တူဦးသေးဆုံးပြီးတူဦးဒဏ်ရသွားတယ်လို့အဲ့ဒီဖုံးကြီးចောင်းကဒီចောင်းထိုင်ဆရာတော်ကပြောပါတယ်။ဒါအပြင်မောင်တော်မြို့နေရာတချို့မှာလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ရအောင်ရဲနဲ့စစ်တပ်ပူးရဲတပ်ဖွဲ့ကရတဲ့ကျင်းလွနေတယ်လို့အာနာပိုင်တွေကပြောပေမဲ့လုံယုံကြီးကိုချစ်ချင်ရမပေးဆွမ်းနိုင်သေးဘူးလို့ဘူဒီတောင်ကရောမောင်တော်ဒေတာခံတွေပါပြောပါတယ်ဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းနာအမေခါကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံယုံကြီးစခန်30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးနောက်မှာတော့အခုလိုမောင်တော်မျိုးလည်းမှရှိနေတဲ့နေရာအချို့ကိုလက်ပစ်ပုံလက်နက်ကြီးစာရီနဲ့ပြစ်ခတ်ခံလာရတာဖြစ်ပါရဲ့။ရခိုင်ပြည်နယ်မောင်တော်မြို့မှာဒီကနေ့တရက်ထဲတွင်မိုင်းဆက်လေးလုံးကွဲခဲ့တယ်လို့ဒေသခံတွေကပြောဆိုခဲ့တယ်လို့အစိုးရကလည်းသတင်းထုတ်ပြန်ခဲ့ပါရဲ့။ဒီမိုင်းတွေဟာနေ့လယ်တနာရီကနေနာရီခြားကညနေ၄နာရီထိဇက်တိုက်ဆိုးတယ်လို့မောင်တော်မြို့ရဲ့နေမည်ခြောက်မှာပေါက်ခဲ့တာပါ။နိုင်ငံတော်အတိုင်းအမြန်ရုံးရဲ့ထုတ်ပြန်ချက်မှာတော့ဘင်္ဂလီအကြမ်းဖက်တွေထောင်ထားတဲ့ဒီလက်လုံမိုင်းပောက်ကွဲမှုကြောင့်ဒေတာကန်တွေထိခိုက်တာမရှိဘူးလို့ပြောဆိုထားပါတယ်။ဒီကနေ့နေ့လယ်2နာရီကျော်လောက်ကမောင်တော်ဆေးရုံနားမှာရှိတဲ့အရှိဇောတိကာယုံပရာဟိတဖုံးတော်ကြီးကျောင်းဝင်းအနီးမှာအကြမ်းဖက်သမားတွေကတနက်နေ့လူကျပ်ပစ်ခတ်ခဲ့တာမို့ကျောင်းဝင်းတွင်နွားစာလာရိတ်တဲ့ဟိန္ဒူဘာသာဝင်တဦးသေဆုံးခဲ့ရပြီးကက်ပီယာတဦးဒဏ်ရာရရှိခဲ့တယ်လို့ကျောင်းဆောင်လည်းပြသခဲ့တယ်လို့အဲ့ဒီကျောင်းကကျောင်းတော်ဆရာတော်ဦးဇောတိကာကပြောပါတယ်။တန်ရရကပိယရဲ့အချင်းကြီးကစိုးရင်စရာမရှိဘူးလို့လဲသူကမိန့်ပါတယ်။တိုက်ခိုက်လာသူမှာကျောင်းကြီးမှာပဲနေတဲ့ဘုံကြီးကျောင်းဝင်းအတွင်ဝင်ထွက်သွားလာနေသူကျောင်းမှာပယံအလုတ်ကိုလုတ်ကင်နေတဲ့မွတ်စလင်တဦးဖြစ်တယ်လို့ဆရာတော်ကမိန့်ပါတယ်
။ကျောင်းသားလေးတယောက်ကတော့ချက်ပြီးတော့ထိသွားတယ်။နောက်သင်သူလေးတယောက်ကတော့ထိသွားတယ်။ထိသွားတဲ့ကလေးကသူကတော့ကစီကျော်ကျော်လို့ရှိနေပြီ။အခေါင်မိုးပတ်တော့ပါလို့ညာတော့ကပောက်သွားတယ်။နောက်ပြီးတော့အုံနိုင်ရနေနေပါပါချက်ပြီးတော့ကိုယ်ကပြေသွားတာလေးတွေလို့ရှိတယ်။အခုတူလိုက်ချက်ရှိရမှလည်းဒီကောင်ကိုပြည့်တဲ့အကောင်လေးချင်းအင်ဂျင်လေးပုံပုံတော့အတိအကျသိတယ်လေ။နောက်ပြီးတော့ဒီအဲ့ဒီကကောင်လေးကအခုကျောင်းမှနေနေပြီးတော့ခဏခဏလာလာလာပြီးတော့ပြန်လုံနေတဲ့ကလာလေးစားဖို့စားဖို့နေနေပြီးတော့မဖြစ်ဆုံးမဖုံဘူးဆိုလို့ရှိရင်လည်းဖူးရစီလာရင်ဖူးရကိုပြေတာဒီသူတို့မကြိုက်မမာရေးကအစနောက်ပြီးတော့ပိတ်ဆံကအစရုပ်တော့အခုကိုတို့မှပြေသွားလို့မပါရှောက်ဘေးစကမရှိတော့ဖူးရစီကလာလာပြီးတော့တောင်းဖူးရပြေးတယ်။အဲ့တော့ဖူးရဘလို့နေနေမှသူတို့မမယုံချင်တယ်တော့အံ့ဟုတ်တယ်
နိုင်ငံတော်တိုင်းနိုင်ငံရုံးထုတ်ပြန်ချက်မှာတော့အကြမ်းဖက်သမားတွေဟာမိုင်းထောင်လက်နက်နဲ့ပစ်တာအပြင်တပ်မတော်ဘက်ကမီးစုဖျက်ဆီးတဲ့ပုံစံမျိုးဖြစ်အောင်လုပ်ဆောင်ပြီးမောင်တော်မျိုးနဲ့မင်းလုံးမျိုးမှာရှိနေတဲ့အိမ်68အိမ်ဈေးဆိုင်54ဆိုင်ဆိုင်ငန်း51ခန်းဗလီ2ခု RV ကျောင်း1ခုကား6စီးနဲ့ဆိုင်ကယ်6စီးကိုပါမီးစုဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်ဒီကြောပြန်တိုက်ခိုက်မှုဟာအစိုးရဘင်္ဂလီအကြမ်းဖက်သမားများလက်ချက်လို့နိုင်ငံတော်အတိုင်းအမြန်ရုံးကပြောဆိုသတ်မှတ်ထားပါတယ်။အကြမ်းဖက်သမားတွေဟာအစိုးရသတင်းပေးလို့တန်တရားရှိသူအစ္စလမ်ဘာသာဝင်၅ဦးကိုလည်းကျေးရွာတွင်ဝင်ကစက်ဖြတ်ခဲ့တဲ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေသွားလာလှုပ်ရှားမှုကိုအဟန့်တားဖြစ်စေဖို့ပါမိုင်းထောင်သားတွေလုပ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မောင်တော်ဒေတာမှာအကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလေနေတယ်လို့နေသားဆောင်တပ်ကပြောဆိုထားပေမဲ့ဒေတာကန်တွေဘက်ကတော့သူရဲ့လုံခြုံရေးကိုစိုးရိမ်ပူပန်နေသေးတယ်လို့ပြောပါတယ်။1998ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့ဒီဇော်တိကာယုံပရာဟိတဖုံးတော်ကြီးကျောင်းမှာအကြမ်းဖက်သမားတွေရန်ကလွတ်အောင်လာရောက်ခိုလုံနေကြသူအယောက်80လောက်ရှိနေပြီသူတို့အတွက်လုံခြုံရေးဟာအတော်အင်အားနည်းနေတယ်လို့ဆရာတော်ကမိန့်ပါတယ်
။ဟိုကျောင်းဒီနေ့နဲ့လှမ်းပြီးတော့အပြစ်ခံရတာအလိမ့်မှမလူရှိရှိတယ်။ဒီကောင်တွေကဝင်ဝင်ပြီးတော့ဖတ်တယ်။နိုင်ရွာစိုးတော့မဖမ်းရဲ။ဘုံမဆိုးတဲ့မင်းတို့ဝင်တော့ဘာလို့ဖမ်းလို့မဖမ်းဘူးအသွားဘူး။စိုးရင်ခိုင်းလိုက်ရတဲ့အနေအထားသူတို့ရှိနေတယ်။အဲ့ဒီဥစ္စာကဆက်ပြီးတော့ဟိုခင်းမရှိသေးဘူးကောမကြီးရဲ့အဘူကဆိုရင်ခရရရတဲ့အနေအထားကတော့ကျုပ်ကောင်းတဲ့အနေအထားမျိုးကိုရောက်တော့ဒီသမျိုးလေးလုံးတစ်ခေလုံးမှရှိတဲ့လူတွေရဲ့အသက်အိုးကြီးစိတ်စိတ်ကအကုန်လုံးဆိုရင်ထိုင်နေကြရတာ
ပြည်သူတွေရဲ့လုံခြုံရေးကိုပြည်သူတွေကိုယ်တိုင်ပဲရယူနေရတယ်လို့ပြောလာသူကတော့ဘူးသီးတော်မြို့နယ်ကရခိုင်အမျိုးသားပါတီဒုဥက္ကဋ္ဌဦးတန်းနိုင်ပါဘူးသီးတော်မြို့နယ်အခြေအနေနဲ့ပတ်သက်ပြီးသူက
ဘူးသီးတော်ဒီနေ့ဒီနေ့တော့နည်းနည်းလေးလောက်ဘူးရှင်ဒီလောက်တော့ဒီနေ့ကနေကောင်းနေစေနော်နေဝင်လာရင်တော့ပြောလို့မရ
ရခိုင်ပြည်နယ်မြောက်ပိုင်းတကြောပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့် ဝင်းကျင်ကျေးရွာတွေကဒေသခံတွေဟာမောင်နှံနဲ့ဘူးပြီးတော်မျိုးပေါ်ကိုတင်ဆောင်လာနေကြရပါတယ်။ဒါပေမဲ့ရာရောက်ခိုးလုံသူတွေကမျိုးကံတွေအတွက်ပါလုံခြုံရေးကတော့စိတ်ချရတဲ့အနေအထားမှမရှိဘူးလို့ဒေသခံတွေကပြောဆိုထားပါတယ်ရှင်။